အမေရိကန်နိုင်ငံမှမနေ့ကစကျင်းပါလေနိုင်ငံတကာဆက်ဆံရေးနဲ့မဟာဗျူဟာလေ့လာရေးဌာန CSIS မှလုပ်တဲ့ဒုတိယနေ့ဆွေးနွေးပွဲမှာမြန်မာနိုင်ငံနဲ့ဆက်ဆံရေးအလားအလာကောင်းနေဖြစ်ထွန်းနေမှုကိုအရှေ့အာရှနဲ့ Pacific ရေးရာလက်ထောက်နိုင်ငံများ၏ဝန်ကြီး Kurt Campbell ကဆွေးနွေးတင်ပြသွားပါတယ်။စီးပွားရေးနိုင်ငံရေးနဲ့နိုင်ငံတကာဆက်ဆံရေးစတဲ့ကဏ္ဍတွေမှာတိုးတက်မှုတွေရှိလာတယ်လို့လည်းဆိုပါတယ်။ဒီအကြောင်းနှစ်ချက်ကိုတော့ဦးကျော်စံသားကပြောပြပေးမှာပါရှင
်။ဟုတ်ကဲ့မဟုတ်ဘူး။နောက်ဆုံးကတော့စီးပွားရေးအခွင့်အလမ်းတွေပွင့်လင်းလာတယ်ဆိုတာကိုဦးစားပေးပြီးပြောသွားတယ်လို့ဆိုရင်မှားမှန်မဟုတ်ပါဘူး။ဒီထက်မှာအရေးကြီးတာကအမေရိကန်စီးပွားရေးအဆိုင်အဝိုင်းကအလုတ်ကင်ဖန်တီးနိုင်တဲ့လုပ်ငန်းတွေလက်ကျင့်သင်တန်းပေးရေးလုပ်ငန်းခရီးသွားလုပ်ငန်းကုန်ထုတ်လုပ်မှုဝန်ဆောင်မှုစတာတွေကိုဆောင်ရွက်ဖို့အတွက်အခွင့်ကောင်းတွေဖြစ်တယ်။ဒါပေမဲ့လည်းစင်ကာပူတွေလည်းအများကြီးရှိတယ်လို့ဆိုပါရယ်။လူခွင့်ရေးကိစ္စမှလည်းပဲသူတို့နှုတ်ဆက်မနေသင့်ဘူး။နိုင်ငံရေးအကျဉ်းသားတချို့လွတ်ပေးဖို့လိုသေးတယ်။နောက်တရားအချက်တစ်ခုကတော့တိုင်းရင်းသားတွေနဲ့ပြန်လည်သင့်မြတ်ရေးကိစ္စဖြစ်ပါတယ်။တချိန်တုန်းကဆိုရင်ဒီကိစ္စဟာမြန်မာနိုင်ငံအစိုးရအတွက်အင်မတန်အကဲဆက်တဲ့ကိစ္စဖြစ်တယ်ပြည်ပကဝင်ရောက်ဆွဲဖက်တယ်ဆိုပြီးတော့အပြော့ခံခဲ့ရတဲ့ကိစ္စဖြစ်ပေမဲ့အခုခါမှာတော့ပြည်ပကအကူအညီမဲ့ကိစ္စကိုသူတို့တကားဖွင့်လက်ခံနေတယ်လို့ဆိုပါတယ်ဒီနေရာမှာအစိုးရနဲ့ညီပဲသူတို့ထိတွေ့ဆွေးနွေးလို့မဖြစ်ဘဲတိုင်းရင်းသားအင်အားစုတွေနဲ့လည်းပဲဆွေးနွေးဖို့လိုအပ်တယ်တိုင်းရင်းသားကောင်ဆောင်တွေနဲ့ဆွေးနွေးရမယ်သူတို့လူကျင်တဲ့အဒွန်းရှိကြတဲ့ညဉ့်ညမ်းရေးကိုဘယ်လိုတိစောက်နိုင်မလဲ။ဒါကသူတို့လူကျင်တဲ့ကိုပိုင်အုပ်ချုပ်ရေးပုံသဏ္ဍာန်ကဘယ်လိုလဲဆိုတာကအစသူတို့သိရှိအောင်လေ့လာရမယ်လို့သူကဆိုပါတယ်။နောက်တစ်ခုကတော့ပြည်ပဆက်ဆံရေးမြန်မာနိုင်ငံဟာနိုင်ငံတကာအသိုင်းအဝိုင်းမှာဝင်ဆက်လာတာကိုလည်းသူတို့အားရမှုရှိတယ်။အထူးထောက်ပြသွားတာတစ်ခုကတော့မြောက်ကိုရီးယားနဲ့မြန်မာနိုင်ငံရဲ့ဆက်နွယ်မှုဟာလည်းပဲပြတ်တောက်သွားနိုင်တဲ့အစပြုမှုတွေကိုတွေ့နေရပြီလို့လည်းဆိုပါတယ်။တခါမြန်မာနိုင်ငံနဲ့အမေရိကန်ဆက်ဆံရေးပွင့်လင်းလာတဲ့အတွက်တရုတ်နဲ့ဆက်ဆံရေးကိုဘယ်လိုထိခိုက်နိုင်မလဲဆိုတဲ့သဘောသတင်းထောက်တယောက်ကမေးပါတယ်။အဲ့ဒီကိစ္စကိုဖြေကြားမှာတော့မစ္စတာကမ်ဘယ်ကမြန်မာနိုင်ငံနဲ့တရုတ်နိုင်ငံဆက်ဆံရေးကောင်းမွန်ဖို့ကျွန်တော်ထောက်ခံတယ်ဆိုတာကျွန်တော်တို့ရဲ့မြန်မာအစိုးရနဲ့ရောအတိုက်ခံတွေနဲ့ပါထိတွေ့ဆက်ဆံတဲ့နေရာမှာအထင်ရှားတွေ့ရပါလိမ့်မယ်။သူတို့ဟာကုသရေးဝယ်မှုဒန်းတူမျှတပြီးနိုင်ငံရေးသံတမန်ရေးအရာလဲလေးလေးစားစားဆက်ဆံမှုကိုလိုချင်ပါတယ်။ကျွန်တော်လည်းဒါတွေကိုထောက်ခံပါတယ်။ဒါဟာနှစ်နိုင်ငံလုံးကိုအကောင်ဆုံးအကျိုးရှိစေမယ့်ကိစ္စဖြစ်ပါတယ်။မြန်မာနိုင်ငံနဲ့အိန္ဒိယတို့အကြားမြန်မာနိုင်ငံနဲ့အခြားသောအာရှနိုင်ငံတွေအကြားကောက်မွန်တဲ့ဆက်ဆံရေးဖြစ်ထွန်းဖို့လဲကျွန်တော်လိုလားပါတယ်။အမှန်ပြောမယ်ဆိုရင်တော့မြန်မာနိုင်ငံနဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးတရုတ်နိုင်ငံကိုလည်းအလေးနဲ့ဆွေးနွေးရှင်းပြခဲ့ပြီးပါပြီ။သူတို့ဟာစီးပွားရေးအရာဆယ်မြောင်းတိစောက်တဲ့သစ်လုပ်ငန်းတွေလုပ်တာတဲ့စတဲ့လုပ်ငန်းတွေဆောင်ရွက်နေရပါတယ်။ဒီလုပ်ငန်းတွေဟာပွင့်လင်းမြင်သာမှုရှိအောင်ဆောင်ရွက်ဖို့လိုအပ်တယ်ဆိုတာကိုလည်းကျွန်တော်ကထောက်ခံတင်ထောက်ရဲ့အမေကို Mr. Kurt Campbell ဖြေကြားသွားတာဖြစ်ပါတယ်။